Manipura Bine in Farmuga Nayanyada Tain the East and Darema, Pansy Kantaya and Nimaning and Tayangaze Jorega, Konasa Koneago, Digani, Meshla Satyanima, Niego, a P Lue Down Bibu, Dine Suyaga Bin Sintabime, Weven Kangwa Murita, D Sizingo, Yanala Yabun Yajao, Enia Chiza, Nima Yeba Pwesi to Chune Midazu in Niga Biobare. Bobo a season at Tamanyao de Kesane Patalo, Enia Anavanuga, the Zondia Piosu Tara or Matria di Babu, a season ye sign like Dane Patta B, a Tesego Sonsani Jow, Indian form Yema Apuega, Saline do Carga Kulu Piovare.
Dilu Piampore Kesapoma, so in Mushijan, so we attend the Tropola, they have she the Uva the US Nanga Hamuga lady, so in John Hamuga than Tola, they have she the Suro. ဒီကိစ္စတွေပေါ်မှာသူတို့ကပြန်သုံးသက်တဲ့သဘောလားတော့မဟုတ်တခြားအကြောင်းအရာရှိတာလားဆိုတော့ကျွန်တော်ဝန်ပြောတတ်ဘူးအခုလောလောဆယ်ကျွန်တော်တို့အကြားနေရတဲ့ကောလာဟာလာအကြောင်းအရာတစ်ခုကတော့စကားစဖက်ကအထည်လူကြီးအမိမရသေးလို့ဒါမခေါ်သေးတာဆိုတဲ့ပုံစံမျိုးတော့ဖြစ်နေတယ်ခင်ဗျာဟုတ်ဒါနဲ့ကျွန်တော်ဘာမှအသိစိတ်ကူတော့မသိနိုင်သေးတယ်ထားပါခင်ဗျာ
မနီပူရာပြည်နယ်အာနာပိုင်တွင်ဟာမြန်မာနိုင်ငံနဲ့ပြန်ပို့မဲ့ခုနှစ်ဆယ်ကျော်လေးကခလေးငယ်နဲ့မြို့သမီး30ရှိယောက်ကိုမြန်မာနဲ့နေဆက်မိုးရီးမြို့ကစစ်ကန်တစ်ခုစီကိုမက်ရှလာရှီယန်နီကလေးကပို့ဆောင်ထားကြောင်းမိသားစုဝင်တဦးကဗီအိုကိုပြောပါတယ်အမျိုးသားတွေကတော့ဒီနေ့တနင်္လာနေ့မနက်မှာအကျဉ်းစခန်းကနေအင်ဖာမြို့၄စိတ်ထိခေါ်ထုတ်ပြီးတော့မှစခန်းကိုပြန်ခေါ်သွားတယ်လို့သတိတိုင်
ဒီမှာအချုပ်ကပြန်ထည့်လိုက်ကြဆိုတော့သူ့နားမနေနိုင်ဘူးပေါ့သူတို့လည်းဒီဘက်ကဒီဘက်ကလည်းကုလို့မရဘူးပေါ့မြန်မာပြည်ဘက်ကလည်းလေ အဲ့ဒါဒီမှာလို့အိမ်မှာထောင်ငါရဲ့လက်ကြီးစက်စက်ကမှဒီမှာဒီဘက်ကလက်မခံလို့လို့လည်းပြောရခြင်းလို့ပါတော့ဒီလိုမြန်မာဘက်ကလက်မခံလို့ရတဲ့အခါကဒီရက်ဆိုင်ထားတဲ့စီဝီတို့နေလို့သူကအဲ့ဒါမျိုးဖြစ်တာလေဒါမျိုးတော့ပြောတာလေဒီနေရာတို့ထောင်ဦးလာတော့လေကိုဒီမိုးလေးထဲမှာရောက်နေတဲ့၃၀ချီအောင်၈၀ကိုလည်းဒီမြန်မာပြည်ကလက်မခံတဲ့အခါမှာအရင်ဘူလာထောင်ကဘူလာထောင်ကိုပဲပြန်စားမယ်လို့လည်း
အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြောင်းပြောပါရယ်မိသားစုဝင်တွေကတော့သူတို့ဟာအိန္ဒိယမဏိပူရပြည်နယ်ထဲမှာရက်ကန်းသွားရက်နေသူတွေဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးကင်းရှင်းကြောင်းလည်းပြောပါရယ်ဒါကြောင့်မြန်မာနိုင်ငံကိုပြန်ခွင့်မရခဲ့ရင်မိုးရီးမြို့မှာဖြစ်ဖြစ်မီဇိုရန်ပြည်နယ်မှာပဲဖြစ်ဖြစ်နေထိုင်ခွင့်ရဖို့မျှော်လင့်ကြောင်းလည်း VOE ကိုပြောပါရယ်အင်ဖာမြို့ကထိန်းသိမ်းရေးစင်တာမှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသား150ကျော်ဟာပြီးခဲ့တဲ့2023အစောပိုင်းတုန်းကစကိုင်းတိုင်းတမူးခရိုင်ကနေထွက်ခွာသွားပြီးတော့မဏိပူရာပြည်နယ်ထဲမှာနေထိုင်ချိန်မှာဖမ်းဆီးခံခဲ့ရတာပါအဲ့ဒီအချိန်စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေစီရင်တင်းမာနေခြင်းလည်းဖြစ်ပါတယ်သူတို့တွေကအများစုဟာနိုင်ငံသားအုပ်ဥပဒေနဲ့ထိမ့်သိမ်းခံနေရတာဖြစ်ပြီးလူရဲစစ်နေပေမဲ့လည်းထိမ့်သိမ်းစခန်းမှာဆက်ပြီးတော့အဖမ်းဆီးခံထားရကြောင်းအရက်ဖက်အဖွဲ့အစည်းတွေကပြောနေကြပါတယ်ရှင်